Welcome to the Voice of America in Burmese.
Mingla nya ja ma khmya. Tora shin paung be ya ni ye kin shin ne nit ne phin nai ja ba se lo su taw mit ta po ta ba de. 2022 khu ni April 25 ye tinin ngrin ni nya be PUE Myanmar ban assisi ni ko nya 9 nai ga ni sin nai thi Washington DC myo lo ga ni sa tin thau lwin pe ni ba bi. COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့
ဒီကွန်ဖီတမတော်ဘက်ကနေလည်းနည်းကြီးနဲ့လာပစ်တာမြင်းနေပိုင်းဆိုတော့သူတို့ကမြင်းပြင်းနဲ့ပြန်ပြက်တာတဲ့ချင်းချင်းတိုက်ပွဲတွေပြန်ဖြစ်တာအဲ့ဒီချိန်မှာတော့လေကြောင်းကပြန်တိုက်ခိုက်တာရှိပါတယ
် KNA နဲ့မြန်မာစစ်ကောင်စီတပ်တွေကချင်းပြည်နယ်ဗမော်ခရိုင်အတွင်းမှာတိုက်ပွဲဖြစ်နေတဲ့သတင်းဖန်စီနေနေမှုတွေကြားကပဲမုံရွာမန္တလေးတဝဲရန်ကုန်မြို့နယ်တချို့မှာဆန္ဒပြမှုတွေဆက်ရှိနေတဲ့သတင်းတွေကိုနားဆင်ကြရပါမယ်အပတ်စဉ်အစီအစဉ်တွေမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆက်သွယ်မေးမြန်းထားတဲ့မြန်မာအရေးဆွေးနွေးခန်းဦးစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းစာတွေကတုဒ္ဒအစီအစဉ်တွေထုတ်လွှင့်ပေးဖို့ရှိပါတယ်အခုသတင်းတွေကိုကျွန်တော်ဇော်ဝင့်လိုက်နဲ့အတူမမြစင်အောင်တို့ကတင်ဆက်ပေးကြပါမယ်ခင်ဗျာမြန်မာစစ်တပ်ကအာဏာသိမ်းတာ3လနေပါရှိလာနေပြီးပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒီနေ့မှလည်းဆက်အာဏာရှင်စန့်ကျင်ရေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့ခြေတက်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကမြို့အတော်များများမှာပြုလုပ်ခဲ့ကြပါတယ်တနင်္လာရီတိုင်းလောင်းလုံမြို့ကအာယုံသပိတ်မှာဆက်အာဏာသိမ်းမှုစန့်ကျင်ရေးကြွေးကြော်ဆန္ဒပြနေကြတဲ့အသံတွေကိုကြားခဲ့ကြရတာပါဒီကနေ့လောင်းလုံသပိတ်ကျက်ခပြုတ်ခွဲခံခဲ့ရတာကြောင့်လူစုခွဲလိုက်ရပြီးတဲ့နောက်ဆန်ကက်တချို့တင်းစီခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာရီတိုင်းမြိတ်မြို့မှာလည်းတက္ကသိုလ်ကျောင်းသားသမဂ္ဂအဖွဲ့ဝင်5ဦးမနေ့ဧပြီလ24ရက်နေ့ညကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။အကြမ်းဖက်ပြုတ်ခွဲမှုတွေရှိခဲ့တာကြောင့်တင်းဆုံမှုတွေအများပြားရှိခဲ့တဲ့မန္တလေး၊မုံရွာနဲ့ကလေးမြို့တွေမှာလည်းဒီကနေ့ဆက်အာဏာသိမ်းမှုစန့်ကျင်ရေးနဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချီတက်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။အလားတူပဲ KNA နဲ့စစ်တပ်အကြတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်အတွင်းကဖားကန့်နဲ့မိုးကောင်းမြို့တွေမှာလည်းအရင်နေ့တွေလိုပဲဆက်အာဏာသိမ်းမှုစန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအတွင်းကလှိုင်းစမ်းကြောင်းတာမွေမြောက်တကုံစတဲ့မြို့နယ်တွေမှာလည်းဆက်အာဏာသိမ်းမှုစန့်ကျင်တဲ့လျှက်တပြက်ဆန္ဒပြပွဲသွေးတပိတ်အတန်တဲတပိတ်စတဲ့မတူညီတဲ့ပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံကဆက်အာဏာသိမ်းကောင်စီနဲ့အာဆီယံခေါင်းဆောင်တွေကြားစနေနေ့ကရရှိလိုက်တဲ့ CEO ပဲဆုံးဖြတ်ချက်ကိုမြန်မာနိုင်ငံကဒီမိုကရေစီရေးတက်ကြွလှရှားသူတွေကကန့်ကွက်လိုက်ကြပြီးအာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုဆက်လက်ပြုလုပ်သွားမယ်လို့ပြောပါတယ်။အာဆီယံပဲဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်အပြင်ကနေကြည့်ပြီးပြည်ပခမဖြစ်ကြဖို့နဲ့ပြဿနာကိုပြေလည်ရေးအတွက်ဆွေးနွေးညှိနှိုင်းကြဖို့ဆိုတာတွေကိုပဲပြောကြမှာပါ။ဒါပေမဲ့ဒီလိုပြောဆိုမှုတွေဟာမြေပြင်မှာတကယ်ဖြစ်ပျက်နေတာတွေကိုကိုစားပြုခြင်းမရှိပါဘူး။ကျွန်တော်တို့ကတော့ဆန္ဒပြပွဲတွေကိုဆက်လုပ်သွားမှာပါ။ဒီလိုလုပ်ဖို့အတွက်လည်းပြင်ဆင်ထားပါတယ်လို့ GSC အထွေထွေသပိတ်ပူပေါင်းဆောင်ရွက်ရေးကော်မတီကမတ်ခင်ဆန္ဒပြောတာကိုကိုကပီရိုက်တာသတင်းမှာဖော်ပြထားပါတယ်။စနေနေ့ကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်တဲ့မြန်မာအရေးအာဆီယံခေါင်းဆောင်တွေရဲ့အရေးပေါ် CEO ဘက်ကနေအချက်၅ချက်ပါဆုံးဖြတ်ချက်ကိုသဘောတူခဲ့ကြောင်းကြေညာချက်ထွက်လာတာနဲ့ပတ်သက်လို့လည်းဂျကာတာ CEO ဘက်ကမြန်မာပြည်သူတွေကိုစားပြုတဲ့ကိုယ်စားလှယ်တွေကိုအာဆီယံကမဖိတ်ခဲ့ုံနဲ့မကဘဲစစ်တပ်ကိုချွေးတိတ်တဲ့သဘောလှုပ်ဆောင်နေကြောင်းHRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှဒေသဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ရဲ့ကြေညာချက်ကိုလည်း writer မှာကိုးကားဖော်ပြထားပါတယ်။အာဆီယံရဲ့ဆွေးနွေးပွဲနိုင်ငံတစ်ခုဖြစ်တဲ့ Australia နိုင်ငံအနေနဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအပြုသဘောနဲ့ထောက်ခံပေးတော့မှာဖြစ်ပြီးအာဆီယံအနေနဲ့အချက်၅ချက်ပါဆုံးဖြတ်ချက်ကိုအများဆုံးအကောင့်ထဲဖော်ဖို့အတွက်တိုက်တွန်းကြောင်း Australia နိုင်ငံကြားရေးဝန်ကြီး Mary Spain ကဒီကနေ့ရဲ့ဆွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခပြည်လည်ရေးအတွက်အာဆီယံအနေနဲ့အရေးပါတဲ့အခန့်ကဏ္ဍကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့ဩစတြေးလျကယူဆကြောင်းလဲအမျိုးသမီးရေးရာဝန်ကြီးလည်းဖြစ်တဲ့ Mary Spain ကပြောပါတယ်အာဆီယံခေါင်းဆောင်တွေရဲ့စီရိုးဘက်ကထွက်ပေါ်လာတဲ့အချက်၅ချက်ပါဘုံသဘောတူညီချက်ကိုထောက်ခံတဲ့အနေနဲ့မြန်မာနိုင်ငံအတွက်အာဆီယံကလှုပ်ဆောင်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းစဉ်တွေအတွက်ဩစတြေးလျဒေါ်လာ၅သန်းကူညီပံ့ပိုးပေးသွားမယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအတွင်းကတင်းမာမှုတွေရောကြရေးအတွက်ဩစတြေးလျအနေနဲ့အာဆီယံပါဝင်ဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးမြန်မာနိုင်ငံပေါ်ထားရှိတဲ့ဩစတြေးလျမူဝါဒတွေထဲမှာပိတ်ဆို့အရေးယူရေးအပါအဝင်မြန်မာပြည်သူတွေရဲ့စန္ဒကိုပံ့ပိုးပေးမဲ့ policy တွေကိုပြင်ဆင်ချမှတ်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Mary Spain ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
Kita semua bangsa Indonesia menyampaikan kesedihan yang mendalam atas
musibah ini. ထို့သဖြင့်ဒီရေငုပ်သင်္ဘောပေါ်ပါသွားကြတဲ့ရေရင်ဝန်ထမ်းနေရမိသားစုတွေအတွက်အမတန်မှပူဆွေးတော့ကဖြစ်ရတယ်ဆိုတာကိုပြောကြလိုပါတယ်လို့သမရဂျိုကိုဗီဒိုတို့ကဒီကနေ့ပြောကြခဲ့တာပါရေရင်ဝန်ထမ်း52ဦးပါတဲ့ဒီရေငုပ်သင်္ဘောဟာပြီးခဲ့တဲ့ဧပြီလ22ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းတိုမီတာ30ဖီလိုဟတ်9385လိုင်းတိုမီတာ30ဖီလိုဟတ်9385လိုင်းတိုမီတာ90ဖီလိုဟတ်9385လိုပြင်စနစ်တရင်တွေမှာလိုင်းလိုက်မီတာ190ဖီလိုဟတ်15985ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာလည်းမနေ့တုန်းကစပြီးတော့ဈေးတွေကိုပိတ်ထားလိုက်ပါတယ်အပြီးလ19ရက်နေ့ကစပြီးမြို့တော်မှာအသွားအလာတွေတားမြစ်ထားပေမဲ့ဈေးတွေကိုဖွင့်ခွင့်ပေးထားခဲ့တာပါဈေးတွေကနေပြီးတော့ရောဂါကူးစက်မှုတိုးလာတဲ့အတွက်အခုဈေးတွေကိုမေလ9ရက်နေ့အထိပိတ်ထားဖို့ပြည်နယ်အစိုးရကတောက်ကြနေတာအမိန့်ထုတ်လိုက်ပါတယ်ကမ္ဘောဒီးယားမှာအခုထိ
COVID-19ကူးစက်သူ၉တောင်၃၀၀ကျော်ရှိပြီးကမ္ဘာကူးစက်မှုနှုန်းအနည်းဆုံးနိုင်ငံတွေတွင်ပါဝင်ပါတယ်ဂျွန်ဟော့ပကင်းစ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာအချက်အလက်တွေအရအခုထိတကဘာလုံး
COVID-19ကြောင့်သေဆုံးမှုနှုန်းမြင့်တက်လာတာဟာ၂ရက်စတိုင်ရှိနေပြီဖြစ်တာကြောင့် COVID-19ဗီဇကွဲအသစ်ပြန့်နှံ့နေတဲ့အိန္ဒိယကနေထိုင်းကိုလာရောက်တဲ့သူတွေကိုနိုင်ငံတွင်ဝင်ရောက်ခွင့်လျှော့ချကန့်သတ်လိုက်တယ်လို့ထိုင်းကိုဗစ်-19တိုက်ဖျက်ရေးအဖွဲ့ပြောခွင့်ရကပြောပါတယ်အခုတတိယလိုင်းအစ
ဝန်ကြီးချုပ်ပရိုက်ချန်နိုချာကသူ့ရဲ့ Facebook စာမျက်နှာမှာစနေနေ့ကရေးသားပါတယ်မြို့တော်ဘန်ကောက်မှာလည်းပန်းချန်တွေအားကစားရုံတွေရုပ်ရှင်ရုံတွေနဲ့နေဂလီရင်းစင်တာတွေကိုဧပြီလ26ရက်နေ့ကနေပြီးတော့မေလ9ရက်နေ့အထိပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်ဇီဝဆင်တာတွေကိုဖွင့်ထားပြီးမဲ့လည်းအချိန်ကန့်သတ်ထားတာပါ
အစောပိုင်းတုန်းကတော့ထိုင်းနိုင်ငံမှာကိုဗစ်-19ကူးစက်မှုကိုအတန်အသင့်ထိန်းချုပ်ထားနိုင်တာဖြစ်ပြီးအခုရက်ပိုင်းတွေအတွင်းမှာကူးစက်မှုနှုန်းတိုးလာတာပါရောဂါလက္ခဏာမပြလဲရောဂါကူးစက်ခံရရင်ဆေးရုံတက်ကူတောင်မှခံယူဖို့အာဏာပိုင်တွေကစီကံချမှတ်ထားတဲ့အတွက်ဆေးရုံကနေမလုံလောက်မှာကိုလည်းစိုးရိမ်နေကြပါတယ်ဒါကြောင့်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့တိကျခွဲစောင့်ကြည့်ကာလကိ
ြင်ဆုံးဖြတ်ခွင့်နေမည်ဆိုတာကိုပြသတဲ့ကြိုးစားမှုတစ်စိတ်တစ်ပိုင်းအဖြစ်ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေစီရင်လေ့ကျင့်နေပါတယ်။တဘာဝအရင်အမြင်ပေါ်ကျွေဝါရဲ့ပင်လယ်ပြင်ပိုင်တဲ့ကိစ္စတရုတ်နဲ့တင်းမာမှုတွေတိုးလာနေတဲ့အချိန်မှာဖိလစ်ပိုင်သိမ်းထားတဲ့သီတူးကျွန်းနဲ့တရုတ်ဘက်ကထိန်းချုပ်ထားတဲ့စကာဘိုရိုရှိုဝကျွန်းနဲ့အနားမှာဖိလစ်ပိုင်ကမ်းခြေဆောင်တပ်ကစီရင်လေ့ကျင့်တာပါ။ပြီးခဲ့တဲ့လကစပက်တလီကျွန်းစုနာမှာရန်နဲ့ချီတဲ့တရုတ်တင်းမောတွေကိုတွေ့ခဲ့ရပြီးတဲ့နောက်နှစ်နိုင်ငံအကြမ်းတမ်းတမန်ရေးအရာနောက်ဆုံးငင်းခုမှုတွေပို့ပြီးတော့ကြီးထွားလာခဲ့တာဖြစ်ပါတယ်။တင်မောအများစုဟာအငင်းပွားနေတဲ့ကန်ယူရန်ဒေတာအနည်းမှာတွာလာနေခဲ့တာဖြစ်ပါတယ်။ပင်လယ်ပြင်တစ်ခုလုံးကိုသူတို့ပိုင်းလို့ပြောထားတဲ့တရုတ်နိုင်ငံကဒီတင်မောတွေကိုပြန်ခေါ်ဖို့ဖိလစ်ပိုင်ဘက်ကတောင်းဆိုတာကိုလက်မခံခဲ့ပါဘူး။ ဒီလေတွေဟာငါဖန်လေတွေလို့တရုတ်နိုင်ငံဘက်ကပြောပေမဲ့ရေတဲ့အမိမခံတဲ့အရသာတိုက်ခိုက်ရေးရည်ရည်နေဖြစ်တယ်လို့ဖိလစ်ပိုင်ဘက်ကပြောဆိုထားပါတယ်ရှင်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်အတွင်းငြိမ်းချမ်းရေးကိုချိန်ချောက်နေတယ်လို့ဥရောပသမဂ္ဂ EU ကစနေနေ့ကဝေဖန်ပြောဆိုလိုက်ပြီးတောင်တရုတ်ပင်လယ်တွင်ကနေမည်အငင်းပွားနိုင်ငံတွေအနေနဲ့2016ခုနှစ်ကုလသမဂ္ဂဆုံးဖြတ်ချက်ကိုလိုက်နာကြဖို့တိုက်တွန်းလိုက်ပါတယ်။တရုတ်တို့ရဲ့ကြီးထွားလာတဲ့အင်အားကိုတုံ့ပြန်ဖို့ရည်ရွယ်ပြီးပြီးခဲ့တဲ့သတင်းပတ်ကပဲ EU ကအင်ဒိုပစိဖိတ်ဒေသဆိုင်ရာမူဝါဒအသစ်ကိုထုတ်ပြန်ခဲ့ပါတယ်။ Julian Philippe လို့ဖိလစ်ပိုင်ကခေါ်တဲ့အငင်းပွားနေတဲ့ Wilson တနာကျောက်တန်းတွေနာကတရုတ်တင်မောတွေကိုဖယ်ရှားမပေးတာကြောင့်ဖိလစ်ပိုင်ကတောက်ကြံလေးကကန့်ကွက်ခဲ့တာပါ။အရန်စစ်တပ်ဖွဲ့တွေနဲ့အင်အားဖြည့်တင်းထားတယ်လို့ယူဆရတဲ့အဲ့ဒီတင်မောတွေကချင်းချောက်မှုတွေပြည်လုံးနေတယ်လို့ဖိလစ်ပိုင်ကပြောပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာတင်းမာမှုတွေတိုးလာပြီးတော့ဝစ်ဆန်တန်နာကျောက်တန်းအနီးတရုတ်သင်္ဘောတွေအများအပြားရှိနေတာဟာဒေတာရင်းငင်းချမ်းရင်းနဲ့တည်ငြိမ်ရေးကိုချင်းချောက်နေတယ်လို့ EU ဥရောပသမဂ္ဂပြောရေးဆိုခွင့်ရှိသူကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ငင်းချမ်းရင်းနဲ့လူညုံရေးကိုမတည်မငြိမ်ဖြစ်အောင်လုပ်နေတယ်ဆိုတဲ့ EU ရဲ့ဆွတ်ဆွဲချက်ကိုတရုတ်တို့ဘက်ကတော့လက်မခံဘဲနဲ့ညှင်းဆိုထားပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ရတာပါရှင်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရပါမယ်။ဆီယနာသိန်းစန့်ကျင်ရေးဆန္ဒပြမှုတွေကိုဖိနှိပ်ဖြိုခွဲဖမ်းဆီးနေတဲ့ကြားကပဲမြို့ကြီးတချို့မှာလူဝင်များအနည်းငယ်နဲ့ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေသေးတဲ့သတင်းကိုအရင်ဆုံးတင်ဆက်ပေးပါမယ်ရှင်။
ဆန္ဒပြသမိတ်တွေကိုစစ်ကောင်စီဘက်ကပြစ်ခတ်နေတဲ့ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ဝန်မှဒီနေ့ထိဆက်လက်ဖြစ်ပွားနေပါတယ်။မန္တလေးမုံရွာနဲ့တဝယ်မြို့တွေဘက်မှာတော့ဆန္ဒပြသမိတ်စစ်ကြောင်းတွေဆက်လက်ချီတက်ဆန္ဒပြခဲ့ကြပြီးတော့ရန်ကုန်မှာတော့မြို့နယ်တချို့မှာပျောက်ကြားသမိတ်တွေလှုပ်ခဲကြပါတယ်။ဒီကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။မနင်္ဂနွေမှာစစ်တပ်ကအာဏာသိမ်းတာအခုဆိုရင်ရပ်ပေါင်း80ကျော်လာပြီဖြစ်ပေမဲ့လည်းစစ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်မှဆက်ပြီးတော့ဖြစ်ပွားနေပါတယ်။မန္တလေးမြို့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂတက္ကသိုလ်ကျောင်းသားများသမဂ္ဂညတော်သပိတ်စစ်ကြောင်းဘုရားကြီးငြိမ်းချမ်းရေးသပိတ်စစ်ကြောင်းသမဝိုင်းမှာတက္ကသိုလ်ကျောင်းသားများသပိတ်စတဲ့သပိတ်စစ်ကြောင်းတွေပေါင်းထားတဲ့တပ်ပေါင်းစုသပိတ်စစ်ကြောင်းကအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့ဒီနေ့မှဆိုင်းကလေးပါဝင်လမ်းလျှောက်ချီတက်ဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။မုံရွာမြို့မှာဆိုရင်လည်းလုံခြုံရေးတွေတင်းကျပ်နေတဲ့ကြားကပဲမုံရွာရဲ့ပြည်မသမိတ်စစ်ကြောင်းဟာဆက်လက်ကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။
အာလုံးပူပေါင်းပါဝင်ပြီးတော့လှုပ်ရှားနိုင်မယ်လှုပ်ရှားမှုတွေတခုလုပ်ပါ။အဲ့ဒါတော့ကျွန်တော်
ငါကတော့မုံရွာဆန္ဒပြသမိတ်ခေါင်းဆောင်တူပြောပြသွားတာဖြစ်ပါတယ်။မုံရွာမြို့ကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်တူကလည်း VOE ကိုအခုလိုပြောပါတယ
်။ဟိုဒီသူကမြို့အတွင်းမှာတော့လုံခြုံရေးတွေအကုန်လုံးတင်းကျပ်ထားတယ်။တင်းကျပ်တာမင်းညားကလည်းညဦးနာဟိုပုံပေါက်ကိုဖြစ်တာလေဒါဟိုမျိုးရင်းပတ်ပတ်လည်းဆက်နေရတာဒါဗိတ်စစ်ကြောင်းကတော့ရုပ်ပြင်ကြွာလေးတွေကဟိုမျိုးရင်းပတ်ပတ်လည်းပေါ့နော်ဒီကြွာလေးရတဲ့ဆင်ကျွန်တော်တပိတ်စစ်ကြောင်းဆက်ထွက်နေရစစ်ကြောင်းတွေတခုမကောက်ပေါ့နော်ခွဲပြီးဆက်ထွက်နေတာပဲအင်းအားတော့တိတ်အများကြီးတော့မဟုတ်ဘူးပေါ့ဒါဒီနေ့တော့ဆိုင်ကယ်တပိတ်စစ်ကြောင်းတာပေါ့နော်ဒီတရားဝင်ကျင်ပေါ့နော်အဲ့လောက်ပတ်ဝန်းကျင်နေပဲကျွန်တော်ဟိုဆက်ရန်နေရတယ်ပေါ့
ဆန္ဒပြတဲ့အင်အားတွေယုံနေသွားခြင်းမရှိပေမဲ့လည်းစစ်ကောင်စီဘက်ကမြို့ဝင်ထွက်တွေနဲ့မြို့တွင်းနေရအထောင်မြတ်မှာအရက်ဝတ်တွေအင်စည်းကားတွေနဲ့ဖမ်းဆီးစစ်ဆေးတာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာနေတာကြောင့်ဆန္ဒပြသပိတ်စစ်ကြောင်းတွေကို6ရက်ကွက်အလိုက်ခြေရွာလိုက်လှုပ်ဆောင်နေရတယ်လို့သူကပြောပါတယ်။ပုံရမျိုးမှာစစ်ကောင်စီဘက်ကဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ်
။သူကအဖမ်းဆီးအခြေအနေကအခုလောလောဆယ်ဖြစ်နေတာကြဒီဘဒူဘဒူဥတီဖန်နာမျိုးမဟုတ်ဘဲနဲ့တွေ့တဲ့သူကိုဖန်တဲ့ပုံစံမျိုးဖြစ်နေတယ်ကြ။လမ်းထွက်တဲ့သူတွေညမှာရှေ့တော်သားတွေလမ်းထွက်တဲ့သူတွေဖန်တယ်။အဲ့လိုပဲသူကသူအိမ်ထဲကနေတဲ့သူတွေလည်းတစ်ခါဒီသူမကြည့်ရင်ကောက်ခံရင်ဖန်တာပဲ။တစ်ခါလေးမှဒီပေါ်တာဆွဲသူဆွဲခေါ်သွားတယ်ဆွဲခေါ်သွားပြီးလမ်းနေရှင်းခိုင်းတာတို့ဒီတပိတ်တမားတွေလောက်ခဲ့တဲ့ပုံတော့စာပြီးတော့နောက်ကျစေးတွေဖြတ်ခိုင်းတာတို့ဟိုအဲ့ဒါမျိုးတွေကြုံတာများတယ်ကြ။
ရန်ကုန်မှာတော့တောင်တကုံမြောက်တကုံတောင်ဥကလာတာဂီတစမ်းကြောင်းတောင်မွေလှိုင်းရွှေပြည်သာမြို့နယ်တွေမှာဆန္ဒပြတဲ့သူတွေဟာအချိန်ကန့်သတ်တဲ့ဆရာနာရှင်စန့်ကျင်သပိတ်တွေကိုနှီးမျိုးစုံနဲ့ဆက်ပြီးတော့လှုပ်ခဲကြပါတယ်။ဒါပြင်တနင်္သာရီတိုင်းဘက်ကတဝဲနဲ့လောင်းလုံမြို့တွေဘက်မှာလည်းဒီနေ့မှတော့ဆန္ဒပြတာတွေဆက်ရှိနေခဲ့ပြီးတော့လောင်းလုံမြို့မှာတော့ဆန္ဒပြတဲ့သူတွေအတော်များများမြို့အနှံ့ကိုဆိုင်ကယ်တွေနဲ့လှည့်လည်ဆန္ဒပြတာတွေကြီးကြပ်ဆန္ဒပြတာတွေကိုလှုပ်ခဲကြပါတယ်။ ဒါပြင်နိုင်ငံတော်မှာဆိုရင်လည်းရွှေဘူစလင်းကြီးရွှေကူဖားကတ်မိုးကောင်းနမ်မတီမြင်းကြံပြင်ဦးလွင်ညာဦးပခုတ်ကူပသိမ်မြောင်းမြကြိုက်သူပေါင်စားတဲ့မျိုးတွေမှာလည်းဆရာနာရှင်စက်ညီတပိတ်တွေကိုဆက်ပြီးတော့လုပ်ခဲ့ကြပါတယ်။အချိန်ထဲမှာပဲစစ်ကောင်စီဘက်ကဖမ်းလိုက်တာတွေကိုဆက်လက်လှုပ်ဆောင်နေပြီးတော့ဒီနေ့မှာတော့တန်လျင်ပို့ချာနယ်နဲ့အေရော်ရီသတင်းဌာနရဲ့အက်ဒီတာအဖြစ်လုပ်ခဲ့ဘူးတဲ့မတူတူသားကိုမင်းညကဖမ်းဆီးသွားခဲ့ပြီးတော့သူနဲ့အတူမိသားစုဝင်၄ဦးဖမ်းဆီးခံရတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းချိန်ကစပြီးဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခဲ့လို့တည်ဆုံးသူဥယေဟာအခုဆိုရင်900ကျော်သွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားတဲ့သူကတော့3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအတင်း AAPP ကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ချင်းပြည်နယ်ပမောခရိုင်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ကချင်လူလိုက်ရေး TIA တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ဒေသခံတွေထိခိုက်မှုတွေလည်းရှိနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါကချင်လူလိုက်ရေးတပ် TIA တည်ယူထားတဲ့ပမောခရိုင်မိုးမောင်းမြို့နယ်ရွာသိပ်ရွာမြင့်နေချင်းဆိုင်တောင်ကုန်းကိုမြန်မာတပ်မတော်ဘက်ကပြန်လည်သိမ်းပိုက်နိုင်ဖို့မနေ့ကနေဒီကနေ့ထိလေကြောင်းကူနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ပမောမြို့ခံသူကပြောပါတယ
်ဒီတိတူဘက်ကောင်ကဆလောင်းကုန်းလေအဲမှာဖြစ်တာအခုတိပြနေတာဟိုလေနေနဲ့ဘုံလာချေဒီမနေ့ရောအနေရရဟိုရမိုးချိုးခေက
KIA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတော်ပူကတော့မြို့သိပ်ရွာပဲဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့အခုလိုပြောပါတယ
်။မနေ့ပေါ်တော့6နာရီခွဲချိန်ကနေစဖြစ်တယ်။စဖြစ်တဲ့အချိန်မှာတော့စစ်ကောင်စီတပ်မတော်ဘက်ကနေလည်းချင်းနဲ့လမ်းပစ်တာ။ညနေပိုင်းဆိုတော့သူတို့ကနေပြနဲ့ပြန်ပစ်တာတဲ့။ချင်းချင်းတိုက်ပွဲတွေပြန်ဖြစ်တာ။အဲ့ဒီအချိန်မှာတော့လေကြောင်းကပြန်တိုက်ခိုက်တာရှိပါတယ်။လေကြောင်းတွေကတော့ jet fighter တို့ helicopter တွေတာရှိပါတယ်။မင်းများ9နာရီအထိပေါ့နော်ဒီနေကြောင်းနဲ့တက်တာရှိပါလား
လက်ရှိဖြစ်ပွားနေတဲ့ဒေရအခေါ်ဆလောင်ကုန်းခေါ်တာဝါတိုင်ကုန်းတိုက်ပွဲတွင်နှစ်ဖက်စီကတ်မှုကတော့အတိမပြုတ်နိုင်သေးဘူးလို့ဒုဗိုလ်မှူးကြီးနော်ပူကဆိုပါတယ်လက်ရှိပမော်မိုးမောက်ဒေါ်ဖုံးရံဘက်မှာတော့မြန်မာစစ်တပ်ကနေအင်အားတိုးချဲ့ထားတဲ့အနေအထားမှာရှိနေပါတယ်မနေ့ကညနေပိုင်းမှာလဲပမော်မြို့တက်ကြိုနီနန်းခွမ်းကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ KIA တပ်တို့အကြားပြစ်ကတ်မှုတွင်ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပမော်တီရခန်ဒူးကပြောပါတယ
်။ဒီညနေပိုင်းမှာနန်းခါပေါ့တက်ကြိုမရောက်ခင်ကပြန်ပြန်တိုက်ပွဲဖြစ်တယ်ရပ်သားတော့3ယောက်ထိသွားတယ်။ဒဏ်ရာရတာဟုတ်2ယောက်ကဆွေးရတယ်။အဲဒီချိန်ကြီးနဲ့ကဘယ်လောက်ထိကြလဲကျွန်တော်တို့ကသိကြမသိကြဘူး။
နံပါတ်ရာနီရောက်လာတဲ့မြန်မာစစ်ရင်တန်းကို KIA ပြည်သူ့စစ်တပ်ဖွဲ့ကနေပြစ်ခတ်တာဖြစ်ပြီးမြန်မာစစ်တပ်ဘက်ကပြန်လည်ပြစ်ခတ်ရမှာရော်ဒန်တို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးသိမ်းမှခဲ့တဲ့ကချင်ပြည်နယ်ပမော်ခရိုင်မိုးမောင်းမြို့နယ်မှာပြီးခဲ့တဲ့ဧပြီလတတိယပတ်ကစပြီးတော့ဒေသခံရော်ဒန်ထောင်နဲ့ချီစစ်ဘေးသိမ်းရှောင်နေရပါတယ်ပမော်မြို့ဖုန်ကြီးကျောင်းမိုးမောင်းမြို့ KPC အသင်းတော်မှာနဲ့မန္တောင်ဆိုတဲ့ရှမ်းရွာမှာစစ်ရှောင်း2000ကျော်ကျော်တင်းရှောင်းရောက်ရှိနေတာပါမိုးမောင်းမြို့နဲ့မှာတပတ်ခန့်တိုက်ပွဲရတ်နေရာကနေအခုလိုတိုက်ပွဲပြန်ဖြစ်လာတဲ့အတွက်စစ်ရှောင်းတွေနေရာမပြောင်းရဲကြသေးဘူးလို့မိုးမောင်းဒေသခံလူကပြောပါတယ
်တချို့ကျတော့လည်းပြန်ကျင်နေပြန်ဖို့လည်းဆိုင်းကျင်နေတယ်ပေါ့လေဒီရက်ပိုင်းထက်မှာတိုက်ပွဲကတည်းရင်းရင်းညွှန်းတော့ဒါမဲ့လည်းမနေ့ကပြန်ဆက်ဖြစ်တဲ့အခါကျတော့တို့တို့ကပြန်ဖို့ကတော့ပြန်နောက်ပြန်ဆုတ်ခါရတော့ပေါ့
ပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာမိုးမောင်းမြို့နယ်တွင် KIA နဲ့နတ်ဆက်ကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အရသာ4ဦးသေဆုံးခဲ့ပြီးတိုက်လေရင်နဲ့ပြစ်ခတ်မှုကြောင့်ဖုန်ကြီးကျောင်းနဲ့လူနေအိမ်ခြေတချို့ပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။2013ခုနှစ်တုန်းကလည်းမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တကြောပြန်ဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမိုးမောင်းမြို့နယ်ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။သက်ရှိကချင်ပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကချင်ပြည်နယ်ထက်မှပမော်မိုးမောက်ဝိုင်းမော်အင်ဂျန်ရန်ဖန်ကမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်နန့်ဆန်မြို့နယ်မှာဧပြီလ23ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလ22ရက်နေ့မှာလင်ကြီးခရိုင်မွန်းနယ်မြို့နယ်လွယ်လင်ခရိုင်နန့်ဆန်မြို့နယ်နဲ့ကြည်တီမြို့နယ်မိုင်းနောင်မြို့နယ်ခွဲတွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ကျွန်တော်နိုင်ကုန်နေ VUE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်ခုဆ က်ပြီးတော့ first season အစီအစဉ်တွေကိုတင်ဆက်ပြပါမယ်။အရင်ဆုံးတော့မြမအရေးအစီအစဉ်ကိုတင်ဆက်ပြမှာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာစနေနေ့ကပြုလုပ်ခဲ့တဲ့မြမအရေးအာဆီယံခေါင်းဆောင်များအစည်းအဝေးမှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားညှိနှိုင်းချက်ကိုအာဆီယံတာဝန်ရှိသူတွေဘက်ကဖတ်ကြားခဲ့တယ်လို့ NUG နေကြိုင်ဦးကြီးဒေါ်စင်မောင်က VOA ကိုပြောပါတယ်။အစည်းအဝေးမှာလူကိုယ်တိုင်တက်ရောက်နေတဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာမြမပြည်သူတွေအနှင်းထားတဲ့အာဏာကိုအကြမ်းဖက်လူထားသူတူဖြစ်တဲ့ဆိုတာကိုသတိပေးရရောက်ခဲ့တယ်လို့လည်းသူကပြောပါတယ်။မြမရေးအာဆီယံထူးစီဝေးရလတ်ပေါ်ဒေါ်စင်မောင်ကိုမဲ့ရင်ချင်းနိုင်ငံနေပြီးတော့ဆက်သွယ်မေးမြန်းထားတာဒီပတ်မြမရေးစနေကံဖြစ်နေတင်ဆက်လိုက်ပါတယ
်။မင်္ဂလာပါဒေါ်စင်မောင်ရှင
်။ဟုတ်ကဲ့မင်္ဂလာပါ
မြမအရေးဒီအာဆီယံအထူးစည်းဝေးကိုအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပသွားတယ်။နောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်သွားပြီးတက်ရောက်ပါတယ်။ဆိုတော့ဒီမြမအရေးအာဆီယံအထူးစည်းဝေးရဲ့အခုဒီရလဒ်ကိုပေါ့နော်ဒေါ်စင်မောင်တို့ဘယ်လိုမြင်ပါလဲရှင
်။ကြိုပြီးတော့မျောလင့်ထားတဲ့အတိုင်းပါပဲ။အတိကျတဲ့အရေးရာတဲ့အချက်လက်တွေတော့မဟုတ်ပါဘူး။ဟိုအထူးအဖြစ်တော့ခုနကလူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့နေပေးမယ်ဆိုတာမျိုးတွေနောက်ပြီးတော့ဒီ special envoy ပေါ့လေအဓိကတော့ UN special envoy ကိုတော့မဝင်ခွင့်မပေးလုံးပိုင်းဝင်မပေးတဲ့အခြေအနေမျိုးမှာအခုအာဆီယံကနေပြီးတော့ envoy လုပ်မယ်ဆိုတာကကျမတို့ဒီအတွက်ကတိတ်ပြီးတော့မျောလင့်စရာမရှိပါဘူး။အဲနောက်တစ်ခုကပထမဆုံးအချက်ပေါ့နော်ဒီ five consensus ရဲ့ပထမဆုံးအချက်မှာပါတဲ့ခုန all parties share exercise utmost restraint ဆိုတော့ all parties လို့ပြောလိုက်တာဟာကိုကဒါပြည်သူလူထုတစ်ဖက်သက်စစ်တပ်ရဲ့အကြံဖတ်ခံနေရတဲ့ပြည်သူလူထုဒီရဲ့ခံစားချက်တွေဖြစ်ပေါ်နေရတဲ့လက်တွေ့လက်ရှိပကတိတရားကိုမျက်ကွယ်ပြုထားတဲ့အချက်လက်လို့ကျွန်မမြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့မနေ့ရနေမဲ့ဘူအာဆီယံကဒီ consensus ထုတ်ပြီးညနေပိုင်းနေမဲ့เนาะဒီမှာတန်ငင်းချမ်းစွာနဲ့တန်မုံပြီးပြီးတော့ဆန္ဒထုတ်ပေါ်တဲ့အမျိုးသမီးတွေကိုလမ်းမပေါ်ပြီးတော့အတင်းပြားပြီးတော့တချင်းဆိုခိုင်းနေကခိုင်းနေဆိုတော့တကယ်အာရုံတွေကိုပြပြစီတဲ့အကြံဖတ်မှုတွေပေါ့เนาะ။လှုပ်တဲ့ကိစ္စမျိုးတွေကဆက်ဖြစ်နေတယ်။ fancy ထိမ့်သိမ့်မှုတွေကလည်းဆက်ဖြစ်နေတယ်ဆိုတော့ဒါတစ်ဖက်သက်ဖြစ်နေရတဲ့အပေါ်မှာဘာကြောင့် all parties လို့သုံးရတာလဲဆိုတော့ဒါဟာအာဆီယံကိုနိုင်ကိုကမြန်မာပြည်တွင်းမှာဖြစ်ပေါ်နေတဲ့ဒီအာဆီယံ people လို့ပြည့်ရဲ့အစိတ်ပိုင်းဖြစ်တဲ့ပြည်သူလူထုရဲ့အတန်ကိုပူဇော်ပြုနိုင်ခြင်းမရှိတဲ့ consensus လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်။
အဲ့တော့အာဆီယံကအထူးစည်းဝေးမတိုင်ခင်မှာဒီ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းသူတို့ဆက်သွယ်တယ်လို့ကြားရတယ်ရှင်။အဲ့ဒါလည်းဟုတ်မဟုတ်ပေါ့နော်ဒေါ်စင်မအောင်တို့အာဆီယံဘက်ကဟိုဆက်သွယ်ခြင်းရှိမရှိပေါ့နော်သိလို့ရမှာရှင်။
သိရပါတယ်ကျမတို့အခုအာဆီယံရဲ့ဥက္ကဋ္ဌ chairperson ကိုလည်းကျမတို့ NUG ကနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကျမတို့စာပေးပို့ပါတယ်အဲ statement ကိုလည်းဖတ်သွားတယ်လို့ကျမတို့သတင်းတွေပြန်လည်းသိရှိရပါတယ်ထို့အတူအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတော်ကလည်းဆက်သွယ်ပြီးတော့ဗမာကြီးအစည်းအဝေးမှာပြောချင်လေ NUG ရဲ့အသံကိုသူတို့ offer လုပ်ပါတယ်အဲအထူးသဖြင့်အစည်းအဝေးမလုပ်ခင်နိုင်ငံခြားရေးဝန်ကြီးတွေရဲ့ညနေပိုင်းမှာရှိတယ်ပေါ့နော်အစည်းအဝေးမတိုင်ခင်တရက်ညနေမှာသူတားတွေကိုနိုင်ငံခြားရေးဝန်ကြီးတွေအားလုံးစီကိုသူတို့ဖြန့်ဝေပြပါတယ်ဆိုတော့ပြောရလို့ရှိရင်အဲဆက်သွယ်ရဲဆိုတော့အဲ့ဒီလိုမျိုးဆက်သွယ်ပြီးတော့ကျမတို့စီရဲ့အတန်ဘာပြောချင်လဲဒီစီဝေးမှာဘာပြောချင်လဲဆိုပြီးတော့ offer လောက်တာရှိပါတယ်ဆိုတော့အဲ့ဒီ offer ကိုဟိုကျွန်တော်တို့ရရှိခဲ့ပါတယ်အင်ဒိုနီးရှားစီကနေပြီးတော့လေ
အဲ့တော့ဟို NUG ဘက်ကကြတော့သူတို့အဲ့ဒီအထူးစီဝေးမှာ NUG ရဲ့သဘောထားကိုသူတို့ဖတ်သွားတယ်လို့ကြားရတယ်ဆိုတာအဲ့ဒါအတိအကျသူတို့ပြန်ပြောသေးလား
ဟုတ်ကဲ့တကားပိတ်အစည်းအဝေးဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒါအကုန်လုံးကိုတော့သူတို့အပြင်ကိုထုတ်ပြန်တာမရှိပါဘူးအဲကျွန်တော်တို့ဆက်သွယ်နေတဲ့ချက်ကနေပြီးတော့ဒီဟာကိုသူတို့တင်ပြသွားတယ်ဖတ်ကြားသွားတယ်ပြီးတော့ကျွန်တော်တို့သတင်းပြန်သိရပါတယ်
အဲ့တော့ NUG ကပေါ့နော်အဲ့ဒီအထူးစီဝေးတဲ့အပွဲအတွက်ကိုအဓိကဘာတွေတင်ပြခဲ့လဲရှင
်အဓိကတော့စစ်တပ်အာဏာသိမ်းမှုကိုနောက်ပြီးတော့စစ်ကောင်စီကိုအတိမတ်အကြည့်ပေါ်ရဲ့နောက်ပြီးတော့ fancy ထိမ့်သိမ်းထားတဲ့เนาะဟိုခေါင်းဆောင်တွေအပါဝင်တရားလက်လို့ fancy ထိမ့်သိမ်းထားရဲခံရတဲ့သူတွေအားလုံးကိုပြန်လို့ဖို့ခုနဒီအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လို့ပေါ့เนาะဆိုတော့နောက်ပြီးတော့ ASEAN Charter မှာပါတဲ့အတိုင်း unconstitutional ဖြစ်တဲ့အတွက်ကြောင့်မို့လို့ဒီခြေဖွဲ့စည်းပုံအခြေခံမှုတွေနဲ့မငြိမ်ညွတ်ဖဲတဲ့လောက်ခဲ့တဲ့စစ်ကောင်စီကိုအတိမတ်မပြုတ်ဖို့နောက်ပြီးတော့သတိထားဖို့လို့ဒီ ASEAN ရဲ့ဒီအစည်းအဝေးနဲ့ဒီဟာတွေကအချိန်ဆွဲတာမျိုးစစ်ကောင်စီရဲ့အတုံးချတာမခံရဘူးလို့ဆိုပြီးတော့ကျွန်တော်တို့ message ကြီးပေးခဲ့ပါတယ
်။ဘာပြပြောပေါ့နော်အာဆီယံကအခုလိုမြမအရေးကိစ္စကိုသူတို့လေးနဲ့ထားပြီးတော့ဆောင်ရွက်လာတဲ့ကိစ္စပေါ့နော်။ထိုင်းဝန်ကြီးချုပ်နဲ့ဖိလစ်ပိုင်တမရအလွဲပြီးတော့ဂျန်တဲ့နိုင်ငံတွေကနော်ဝန်ကြီးချုပ်တို့တမရတို့ကိုယ်တိုင်တက်ရောက်ခဲ့အစည်းအဝေးအနေထားမှာပေါ့နော်။အဲ့တော့သူတို့မြမအရေးကိုအခုသူတို့ဘယ်လိုဆက်လက်ကင်တွယ်သွားမယ်ဆိုတဲ့အပိုင်းမှာလည်းတစ်ဖက်မှာလည်းအခုဒေါ်စင်မအောင်တို့တုံ့တက်တာကအာဆီယံဘက်ကဆောင်ရွက်ချက်တွေက ที่ยังมุ่งมั่นในมุ่งสู่ลุ่ยเชื่อเสพเนาะคุณยามาเยี่ยงในงานกาบก็ไปรู้สังเวียตัวบุตัวสมองลุ่มยินเลยใช
่ปฐวีในงานยี่อันนี้ท่าอย่างอยู่บ่เนาะแต่ว่าที่ในงานนี้อันนี้ท่าอย่างอยู่จะมารู้ที่สามปีไปแล้วปีที่ว่าไปสามปีไปแล้วพี่เด็กบ่เนาะที่เล่นมาขนาดที่มาเล่นมาขนาดเนาะမတော်ဒီသူလူလူကိုယ်တိုင်ကဒီစစ်ကောင်စီအာဏာသိမ်းတာနဲ့မြန်မာပြည်နောက်ထပ်အာဏာရှင်တကြောတစ်ပတ်အစိုးရတန်တရားလည်းမဲ့ဒီတန်တရားကြီးကိုကျမတို့ဖျက်ချင်နေကြတာဖြစ်တယ်ဆိုတော့တကယ့်ကိုပေါ့နော်ဟို organic ဖြစ်တယ်ကိုပြည်ပြင်းအစ်မှန်ဖြစ်လာတဲ့သဘောထားတွေပြည်တွင်းကအင်အားနဲ့ကျမတို့ပြည်သူလူထုနဲ့အတူတူအခုမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကအတူတူအားလုံးဝိုင်းရံပြီးတော့ကိုခုကိုအားနဲ့ပဲကျမတို့အထူးကယုံကြရမှာဖြစ်တယ်အဲ့ဒီလိုယုံတဲ့ကိစ္စတွေအပေါ်မှာအငြင်းတကာကဘောနောချန်ရန်လာဖို့လို့အတိမတ်ပြူလာဖို့လို့ကတော့ကျမတို့ဆက်လက်ပြီးတော့ဆောင်ရွက်နေရမှာဖြစ်တယ်ဆိုတော့အပြင်ကအားကိုကျမတို့အားကိုလို့အလုံးစုံအားကိုပြီးကျမတို့ဘာမှမလုပ်ဘဲနေလို့မရပါဘူးကျမတို့ဘက်ကအဓိကအရင်ကိုတိုင်းပြည်ရဲ့အကြောင်းလဲအတွက်ကိုတိုင်းတူဦးချင်းတယောက်ချင်းစီကအစလို့လုပ်ရမှာနိုင်ငံရေးအရာတာဝန်ရှိနေတဲ့ဥဆောင်မှုပေးနေတဲ့ NUG အပါအဝင်တူဦးချင်းတယောက်ချင်းနိုင်ငံသူနိုင်ငံသားတွေကလည်းသူတို့ရဲ့သဘောထားတွေကိုထုတ်ပေါ်နေတယ်ဆက်လက်ပြီးတော့ကျမတို့ပို့ပြီးတံမာဖို့ကျမတို့ပိုအားရှိဖို့ပို့ပြီးတော့စူးစီးပြီးတော့ပို့ပြီးတော့ကြက်ကြက်ခံနိုင်ဖို့ပို့ပြီးတော့အရေးကြီးလာပါတယ်တစ်ချက်ပါနောက်ဒုတိယတစ်ချက်ကပထဝီနိုင်ငံရဲ့အနေထားရအရေးကြီးတဲ့အိမ်ကြီးချင်းနိုင်ငံတွေအပေါ်မှာလဲကျမတို့တိုင်းပြည်ရဲ့ကွန်ပျူတာတိုးတက်မှုဒီမိုကရေစီအသွင်ကူးပြောင်းမှုဟာအိမ်ကြီးချင်းနိုင်ငံတွေအတွက်အကောင်းကျိုးကိုတည်ဆောက်လာမှာဖြစ်တယ်မြသည့်နိုင်ငံရေးစနစ်ကိုပြည်တွင်းမှာကျေသုံးပြီးဖြစ်စီအိမ်ကြီးချင်းနိုင်ငံတွေရဲ့ရင်းချမ်းမှုနဲ့ကွန်ပျူတာတိုးတက်မှုကိုထောက်ခံဖြစ်စီမှာဖြစ်တယ်ဆိုတော့ကျမတို့ဒီချက်ပို့ပြီးတော့သဘောပေါက်နားလည်အောင် engage လုပ်ပြီးတော့ဆောင်ရွက်သွားကြရမှာလို့မြင်ပါတယ်ဗျ
အခုဆိုရင်ပေါ့နော်ဒီအာဆီယံအထူးစည်းဝေးပွဲမှာဒီဒေါ်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားထုတ်ပြန်ချက်ကိုပေါ့နော်သူတို့ဟိုဒီစည်းဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရှေ့မှာပဲဒါဟိုသူတို့ဖတ်ကြားပေးခဲ့တယ်ဆိုတဲ့အနေထားမှာရောဟိုဘာပြောပြောပေါ့နော်အာဆီယံဘက်ကနောက်ပြီးတော့ဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လည်းသူတို့တိုက်တွန်းတဲ့အထဲမှာဒီသက်ဆိုင်သူအားလုံးရဲ့ဆွေးနွေးဖို့ပေါ့နော်အခုဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကိုလည်းသူတို့ခန့်အပ်ပြီးဆောင်ရွက်မယ်ဆိုတဲ့အပိုင်းမှာအဲ့ဒါနီးလန်းတစ်ခုညီနဲ့ဟိုဖြစ်လာနိုင်ဖို့ရောမရှိဘူးလားရှင
်စစ်ကောင်စီနဲ့ထိုင်ပြီးတော့အားပြောဖို့ဆိုရင်တော့စစ်ကောင်စီရဲ့သွေးစွန်းနေတဲ့လက်တွေကိုအရင်ပြန်ပြီးတော့ပြင်ဆင်ဖို့ပြောင်းလဲဖို့လိုပါလိမ့်မယ်ခုနပြောသလိုအာဆီယံကိုယ်တိုင်ကိုကဒီလောက်လူတက်ပြီးတော့အကြမ်းဖက်တဲ့စစ်ကောင်ဆောင်ကိုအတူတူထိုင်ပြီးစကားပြောတာကတကယ်တော့အဖြစ်အဲ့လိုစကားပြောပြီးတော့မှအဖြစ်တစ်ခုကောင်းကောင်းမရဘူးဆိုရင်အာဆီယံရဲ့ပုံရိပ်ကိုလည်းကြာဆင်းစေမှာဖြစ်တယ်။ထို့အတူကျွန်တော်တို့ပြည်တွင်းမှာလည်းပြည်သူလူထုရဲ့အသံကိုနားထောင်ရပါတယ်။ဆိုတော့ကျွန်တော်တို့ကိုယ်တိုင်နိုင်ငံရေးအရာ principle အရာရောပြည်သူလူထုရဲ့သဘောထားအမြင်တွေအရာရောအခုလက်ရှိရှိနေတဲ့စစ်ကောင်ဆောင်နဲ့တော့စကားပြောဖို့ခက်ပါတယ်။ဆိုတော့သူကိုယ်တိုင်ကသူ့အမှားယွင်းကိုအရင်ဝန်ခံရမယ်။ပြီးတော့တာဝန်ယူရမယ်တာဝန်ခံရမယ်ဒါဆိုရင်ကျွန်တော်တို့စကားပြောဖို့လမ်းစာပွင့်သွားမှာဖြစ်ပါတယ်။အဲ့တော့ပြည်သူလူထုအပေါ်မှာเนาะလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေကိုထပ်ထပ်ခါခါကျူးလွန်ခဲ့တဲ့သူတယောက်နဲ့ကျမတို့ကဥယျာဖျားစကားပြောဖို့အစီအစဉ်မရှိပါဘူးနိုင်ငံရေးဟာဒါလောက်ပြီးနဲ့တွေးဆောင်ဆွေးနွေးရတဲ့ဒီနေ့ဖြည့်ရှင်းရမယ်ဆိုတော့ကျမတို့လက်ခံပါတယ်ဒါအန်ဒီမှာပန်းနိုင်ဖြစ်တယ်နောက်ဆုံးစစ်ပွဲတွေတောင်ဒီလိုပဲဖြည့်ရှင်းရတာဖြစ်တယ်ဒါပေမဲ့ကိုယ့်ရဲ့အမားကိုကိုယ့်အဖြစ်ကိုဝန်ခံထားခြင်းမရှိတဲ့ခေါင်းဆောင်ဆက်လက်ပြီးတော့ကျူးလွန်နေတဲ့ရာဇဝတ်သားသမီးဖြစ်နေတဲ့ခေါင်းဆောင်တွေနဲ့တော့ကျမတို့စကားပြောဖို့ခက်ပါတယ်ပထမဆုံးစကားပြောဖို့ဆိုရင်စစ်ကောင်စီကိုယ်တိုင်ကသူတို့ကျူးလွန်ခဲ့တဲ့သူဒါမှမဟုတ်ခေါင်းဆောင်တွေကိုဖယ်ရှားပြီးတော့အမှန်တကယ်ပြုပြင်ပြောင်းလဲရေးနဲ့တကယ်ကိုဒီမိုကရေစီအတွက်ကူပြောင်းရေးထို့သူပြည်သူလူထုနဲ့တိုင်းသားတွေလိုအပ်နေတဲ့ပန်းနိုင်ကိုအတူတူသွားမယ်ဆိုတော့ဖြည့်ရှင်းဖို့ထိရှာလိုတယ်ဆိုတော့စိတ်နဲ့ချင်းကပ်လာပြီဆိုတော့ကျမတို့စကားပြောဖို့ဆန္ဒရှိပါတယ
်အခုဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ့အာဆီယံရဲ့သဘောထားရောဘယ်လိုတွေ့ရလဲရှင
်အဓိကတော့ကျမတို့2020ရွေးကောက်ပွဲမှာရွေးကောက်တင်ရောက်ခံထားရတယ်လို့တော်ကိုစတယ်ကြီးဖြစ်တယ်ရွေးကောက်ပွဲကြားလိုက်ကိုတို့အတိအမှတ်ပြုတယ်ဆိုရယ်စတန်းကနေရက်ပြီးတော့မှာဒီရွေးကောက်တင်ရောက်ခံထားရတယ်လို့တော်ကိုစတယ်ကြီးကိုအခြေပြုပြီးတော့လို့တော်ကိုစတယ်ကနေပြီးတော့အင်ရှိတ်လုပ်ထားတယ်တော့တကယ်ဟိုတိုင်းသားတွေနိုင်ငံရေးပါတီတွေနဲ့ stakeholder တွေအကုန်လုံးနဲ့စကားပြောဆွေးနွေးပြီးတော့ထွက်ပေါ်လာတဲ့ NUG အပေါ်မှာလည်းတို့ဆက်လက်ပြီးတော့ဒီရဲ့အတန်တွေကိုတော့နားထောင်သွားဖို့လို့ ရှိပါတယ်ဒီလိုပဲကျွန်တော်တို့နားလဲခုန CRPH ပေါ့နော်ဒီကဒီဒီရွေးကောက်တင်ဖြောက်ပြန်လွတ်တော်ကိုယ်စားလှယ်တွေနဲ့ကလေးကသူတို့ဆက်လက်ပြီးဆောင်ရွက်နေတာရှိသလိုကျွန်တော်တို့ ASEAN မှာလည်း Parliamentarian ASEAN Parliamentary Group ဆိုတာရှိပါတယ်ဒါကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ဘဝတွေကပြီးခဲ့တဲ့9နှစ်ကလေးကဒီလွတ်တော်ဒီလွတ်တော်ချင်းချင်းဆက်ဆံဆောင်ရွက်မှုတွေမှာ ASEAN Parliament နဲ့လည်းဆက်သွယ်ဆောင်ရွက်နေတာရှိတယ်အဲ့တော့ဒီတရားဝင်မှုကို ASEAN ကိုယ်တိုင်ကငင်းပယ်လို့မရပါဘူးအဲ့ဒီအတွက်ကြောင့်မို့လို့အဲသူတို့ဘလို့ပဲအပေါ်တော့နိုင်ငံရေးရာ controversy ဖြစ်စရာတွေရှိနေပါစေ။အဲကျမတို့ရဲ့ဖြစ်တည်မှုပြည်သူလူထုရဲ့ရွေးကောက်တင်မြှောက်ထားတဲ့ mandate တွေပေါ်မှာအာဆီယံကိုယ်တိုင်ကငင်းပယ်လို့မရပါဘူး။နော်ကျမတို့ကိုနဲ့စကားမပြောဘဲနဲ့တော့မြန်မာပြည်ရဲ့အသွေးကူးပြောင်းရေးကို negotiate လုပ်မယ်၊စကားပြောမယ်လို့လုပ်မယ်ဆိုလို့ရှိရင်တော့အာဆီယံအနေနဲ့လည်းအခက်အခဲဖြစ်သွားပါလိမ့်မယ်
။အခုဒီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပေါ့နော်။အင်ဒိုနီးရှားနိုင်ငံကိုသွားပြီးတော့အာဆီယံအထူးစည်းဝေးကိုတက်တဲ့အတွက်ကောသုံးသက်ချက်တွေထဲမှာပေါ့နော်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်တော့ဟိုအသက်ရှူပေါက်ဟိုရသွားတယ်ဆိုတော့သုံးသက်ချက်တွေရှိရဆိုတော့ဒီပေါ်မှာရောဒေါ်စင်မောင်တို့ဘယ်လိုမြင်လဲရှင
်အဲဒါတော့ရှင်းလင်းပါတယ်ရှင်းလင်းပါတယ်ဆိုတော့တစ်ဖက်ကလည်းအာဆီယံကောင်းဆောင်လေးအနေနဲ့ကတော့အာဆီယံဒေသရင်းနိုင်ငံတို့ရဲ့ပြဿနာကိုဒါသူတို့စူးစမ်းပြီးတော့ဖြေရှင်းနဲ့အထောက်အမှုလို့တော့ပြောလို့ရတယ်တစ်ဖက်ကလည်းဒီစစ်ကောင်စီကောင်းဆောင်အနေနဲ့ကတော့သူတို့အတွက်လည်းအကျိုးအမြတ်မရှိဘဲနဲ့တော့သွားတက်မှာတော့မဟုတ်ဘူး။ဒါအမတန်ဒါထွက်ပေါက်လို့ယူဆလို့သွားတွေ့တာဖြစ်မှာပေါ့။ဘာဖြစ်လို့လဲဆိုတော့တာမန်ဒီစစ်ကောင်စီကောင်းဆောင်နေနေပြည်တွင်းမှာရောက်ရှိနေတဲ့တာမန်ပေါ့နော်။တာမန်ကြီးတွေနဲ့တော့မှတွေ့ဆုံခွင့်ကိုအချိန်ချင်းညင်းပယ်တယ်။ကိုယ့်ဖိအားပေးမဲ့သူတွေအမှန်တရားကိုပြောမဲ့သူတွေနဲ့ဆိုတွေ့ဆုံဖို့အများနဲ့ညင်းပယ်နေတဲ့စစ်ကောင်စီရဲ့ကောင်းဆောင်တရားအနေနဲ့အာဆီယံအစည်းအဝေးကိုသွားတက်ရတယ်ဆိုတာသူတို့အတွက်တစုံတရာထွက်ပေါက်ရလိမ့်မယ်လို့သူမျှော်လင့်ချက်ရှိလို့တော့သွားတက်တာပေါ့လေသူတို့အရှုံးရှိမယ်ဆိုရင်တော့သူသွားပြီးတော့တက်ရအောင်မဟုတ်ဘူးဒါပေမဲ့တစ်ဖက်ကလည်းအာဆီယံကလည်းတူတူတန်တန်ဆက်ဆံတာမျိုးမဟုတ်ဘဲနဲ့စင်ကြယ်စင်လက်တွေတော့ရှိတာပေါ့တနိုင်ငံချင်းစီမှာရဲ့သဘောထားတွေအရတော့ကျမတို့ appreciate လုပ်ရမယ့်နိုင်ငံတွေရှိပါတယ်ဥပမာအင်ဒိုနီးရှားလိုမယ်ဒီလိုအရှိန်ပြေပေါ်တော့ခုနကကမ္ဘောဒီးယားလိုအဲ့လိုပေါ့တချို့ကောင်းဆောင်တွေတက်တက်ကြွကြွနဲ့ဒီမြမအရေးဝိုင်းဝန်းဖြည့်ရှင်းမှုစူးစမ်းပေးနေကြတဲ့ကောင်းဆောင်တွေကိုတော့ appreciate လုပ်ရပါတယ်ဆိုတော့ဒါပေမဲ့လည်းအခု consensus ထွက်လာတဲ့အခါမှာတော့ထူးမခြားနာပဲဖြစ်တဲ့အတွက်ဟိုတိကျတဲ့ပြသားတဲ့မြမပြည်သူလူထုလိုချင်နေတဲ့လိုချင်တာမဟုတ်ဘူးလိုအပ်နေတာအရေးတကြီးလိုအပ်နေတဲ့အဖြေမျိုးကိုထုတ်မပေးနိုင်ဘူးခုနပြောတဲ့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီအကြမ်းဖက်တဲ့သူတွေနဲ့စကားပြောဖို့ဆိုတဲ့အနေအထားမျိုးတွေသူတို့အသက်ရှူတော့ပေးလိုက်မယ်အနေထားမျိုးဒီလေးအတက်တစ်ပေါ့လीเนาะဒါနှောင့်လေးအောင်ကြံ့ကြံ့အောင်လုပ်တဲ့အနေထားမျိုးလိုပဲကျွန်တော်တို့သုံးသပ်ကြရတယ်ကျွန်တော်လည်းအဲ့ဒီအတိုင်းပဲမြင်ပါတယ်ကျွန်မရဲ့အမြင်ရတယ
်ဒါကတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ပဲဖြစ်ပါတယ်ရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြောကြားပေးတဲ့အတွက်ဒေါ်စင်မောင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်မလည်း VOE ကိုကျေးဇူးအများကြီးတင်ပါတယ်
မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကျမ်းမာရေးမန်တိုင်းပြိုလဲသွားနိုင်သလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီကရဧပြီ20ရက်နေ့မှာစစ်ကောင်စီကထိန်းချုပ်ထားတဲ့မြဝတီနဲ့မြမရုပ်တံကနေထူးခြားတဲ့ကြေညာချက်တစ်ခုထုတ်ပြန်ပါတယ်။ကြေညာချက်ထဲမှာပြည်သူဆေးရုံတွေမှာတာဝန်ထမ်းဆောင်နေတဲ့ဆရာဝန်တချို့ဟာစီဒီအမ်ပြုတ်လုတာတခြားသူတွေကိုလည်းစီဒီအမ်ပြုတ်လုရမှာပါဝင်ဖို့လှုံ့ဆော်တာစတာတွေလုတ်ကင်နေတဲ့အတွက်အဲ့ဒီဆရာဝန်တွေကိုပုံမှန်905ကနဲ့အရေးယူထားကြောင်းဒါကြောင့်အဲ့လိုအရေးယူထားတဲ့ဆရာဝန်တွေကိုထုတ်ပေးထားတဲ့မြန်မာနိုင်ငံကူးလက်မှတ်တွေကိုပယ်ဖျက်သွားမှာဖြစ်တဲ့အပြင်သက်ဆိုင်ရာဌာနတွေမှာလည်း blacklist အမည်ပြည့်စည်ရင်ရေးသွင်းထားတယ်လို့ဖော်ပြထားပါတယ်။တကယ်တော့အထူးကူတွေပါမောက္ခတွေဆရာဝန်တွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာရွေးကောက်ခံတည်ဆဲအစိုးရတရက်ကိုဖျောက်ချပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်ကောင်စီကအာဏာရယူလိုက်တဲ့အပေါ်လက်မခံဆန့်ကျင်ဆန္ဒပြတဲ့အနေနဲ့ CDM ပြုတ်လုကြတာပ
ါပုံမှန်အတိုင်းဆိုရင်တော့ CDM လုတ်တဲ့ဆရာဝန်တွေဟာအစိုးရဝန်ထမ်းတွေဖြစ်တဲ့အတွက်ဝန်ထမ်းစီမင်းစည်းကမ်းတွေနဲ့အညီအရေးယူနောက်ဆုံးအဆင့်ဝန်ထမ်းအဖြစ်ကနေထုတ်ပယ်ပြစ်လိုက်ရုံပါပဲဒါပေမဲ့စစ်ကောင်စီဟာဆရာဝန်တွေကိုဝန်ထမ်းစီမင်းစည်းကမ်းနဲ့ကင်တွယ်ရုံမကဖမ်းဆီးတာဖမ်းဆီးခံရမှာဆိုရင်ပြီး တင်းရှောင်နေသူတွေကိုပုံမှန်905ကာဂျီနဲ့အမှုဖွင့်တာ CDM လုပ်နေစဉ်အတွင်းလူနာတွေကိုကုသပေးတာကိုတားမြစ်တာလက်ခံကုသခွင့်ပေးတဲ့ပုဂ္ဂလိကဆေးရုံဆေးခန်းနဲ့ပရဟိတဆေးခန်းတွေကိုလိုင်စင်ပိတ်သိမ်းမယ်ဆိုပြီးချင်းချောက်ရုံမကအခုနောက်ဆုံးဆရာဝန်တွေနိုင်ငံသားထွက်လို့မရအောင်နိုင်ငံကူးလက်မှတ်ပယ်ဖျက်သည့်အထိလုတ်ကင်လာပါပြီရှေ့ဘာဆက်ဖြစ်လာအောင်မှာပါလေဖေဗူလာ၁ရက်စစ်တပ်ကအာဏာသိမ်းပွဲဆွနွှဲပြီးတဲ့အခါနောက်ပိုင်းဖွဲ့စည်းလိုက်တဲ့စစ်ကောင်စီကိုအတက်ကြွဆုံးစန့်ကျင်လှုပ်ရှားကြသူတွေထဲမှာဆရာဝန်တွေထိတ်ဆုံးကပါဝင်နေဆိုရင်လည်းမမှားပါဘူးသူတို့တွေဟာ CDM လို့ခေါ်တဲ့ Civil Disobedience Movement လှုပ်ရှားမှုကိုဥဆောင်ဆွနွှဲကြပါတယ်သူတို့ရှင်းပြတဲ့ CDM သဘောအချင်းချုပ်ကတော့အလောက်ကနေနှုတ်ထွက်တာမျိုးမဟုတ်ပဲအာဏာပိုင်တွေရဲ့အမိန့်တွေညွှန်ကြားချက်တွေကိုမနာခံဘူးရုံးမတက်လုပ်ငန်းဝင်မဝင်ဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဆရာဝန်တွေဖြစ်နေတဲ့အားလျော်စွာကျန်းမာရေးအရာလိုအပ်ချက်ရှိတဲ့ပြည်သူတွေကိုကုသပေးရတာမျိုးကိုတော့အခြေအနေပေးသလိုဆက်ပြီးလုပ်ကင်မယ်လို့ဆိုပါတယ်။ဥပမာပြည်သူစေယုံတွေမှာအရေးပေါ်လူနာခွဲစိတ်ဖို့လိုအပ်ရင် CDM လှုပ်ထားတဲ့ဆရာဝန်တွေကိုပါပါဝင်ဖို့ဖိတ်ခေါ်ရင်လာရောက်လုပ်ကင်ပေးမှာဖြစ်တယ်လို့အခြားသောစေယုံစေကံပရဟိတစေကံအပါအဝင်ဘယ်နေရာတွေမှာမဆိုကုသပေးမယ်ဆိုပြီးဖြစ်ပါတယ်။တကယ်လဲဆန္ဒပြပွဲကြီးတွေဖြစ်စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းလို့ထိခိုက်ဒဏ်ရာရမှုတွေရှိလာတဲ့အခါအဲ့ဒီ CDM ဝင်နေတဲ့ဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကနေပဲရောက်ရာနေရာကနေကုသမှုပေးခဲ့တာနောက်ပိုင်းအဲ့လိုကုသမှုပေးနေတဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အချိန်ထိကုသမှုတွေပေးခဲ့တာတွေ့ရပါတယ
်အရင်ဆရာနာရှင်တွေလက်ထက်ကိုပြန်ကြည့်လိုက်ရင်မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍဟာ2017မတိုင်ခင်အတော်လေးကိုပြက်စီးယိုယွင်းနေကြတာပါ2017ဗကြုတ်ကြီးဟောင်းသမရဦးသိန်းစင်အစိုးရတက်လာတဲ့အခါအခြားသောပြည်ပြင်ပြောင်းလဲရေးတွေလုပ်တဲ့နေတူကျမ်းမာရေးကဏ္ဍကိုလည်းပြည်ပြင်ပြောင်းလဲရေးလုပ်ဖို့ကြိုးစားပါတယ်ဒါကလည်းငကိုတုံးကထက်ကျမ်းမာရေးဘတ်ဂျက်နည်းနည်းတိုးပေးလိုက်တာကလွယ်လို့အခြားထူးထူးခြားခြားအကောင့်ထဲပေါ်နိုင်တာသိမတွေ့ခဲ့ရပါဘူး2016ခုနှစ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးကျမ်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးလက်ထက်ရောက်မှသာပဲဆုံးပြည်ပြင်ပြောင်းလဲရေးလုပ်ခဲ့သလိုကက်ဘိနက်ကလည်းကျန်းမာရေးဘတ်ဂျက်တိတိကျကျတိုးပေးတာတွေ့မြင်ကြရပါတယ် NLD အစိုးရလက်ထက်ဘာတွေတိုးတက်ခဲ့သလဲမေးရင်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကျန်းမာရေးစောင့်ရှောက်မှုကဏ္ဍကိုလက်ညှိုးထိုးပြလေးရှိပါတယ်
2020ပြည့်နှစ်စံပိုင်း COVID-19 ကပ်ရောဂါမြန်မာနိုင်ငံအတွင်းကူးစက်မှုရှိလာခဲ့ပြီးနောက်ပိုင်းကျန်းမာရေးဝန်ကြီးဌာနနှင့်အစိုးရရဲ့ကေယောဂါကင်တွယ်ပုံကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပါအတိအမှတ်ပြုပြောဆိုတာတွေ့ကြရပါတယ်။2020ပြည့်နှစ်ကို ADB ကထုတ်ပြန်တဲ့အစီရင်ခံစာအရအာဆီယံ10နိုင်ငံထဲမှာဖွံ့ဖြိုးတိုးတက်မှုအနှုတ်လက္ခဏာမပြတဲ့3နိုင်ငံနဲ့မြန်မာနိုင်ငံပါဝင်ခဲ့ပြီးစီးပွားရေး 1.8 ရာခိုင်နှုန်းတိုးတက်မှုရခဲ့တာကိုကြည့်ရင်နိုင်ငံစီးပွားရေးကိုတိတ်မထိခိုက်စေဘဲ COVID ကေယောဂါကိုကင်တွယ်နိုင်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေရလာအောင်ကျန်းမာရေးဝန်ကြီးဌာနကဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအများကြီးစ조사အားထုတ်ခဲ့လို့ဖြစ်ပြီးအစိုးရဘက်ကဝိုင်းကူတာကြောင့်လည်းပါပါတယ်။ကျန်းမာရေးဝန်ကြီးဌာနဆရာဝန်ကြီးတချို့ရဲ့အဆိုအရ NLD အစိုးရလက်ထက်မှာပြည်သူ့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍ၊ကုသရေးကဏ္ဍတွေမှာကသုတေသနကဏ္ဍတွေမှာပါတိုးတက်မှုတွေရခဲ့တယ်လို့ဆိုကြပါတယ်။အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီလက်ထက်မှာတော့အခြေအနေဟာပြောင်းလဲသွားပါပြီ။အာနာရှင်စနစ်ဆန့်ကျင်တဲ့ဆရာဝန်ကျန်းမာရေးဝန်ထမ်း85ရာခိုင်နှုန်းကျော် CDM ပါဝင်နေတာကြောင့်စေယုံစေကန်တွေလုပ်ငန်းလည်ပတ်မှုမလုပ်နိုင်တော့ပါဘူး။အခါအားလျော်စွာအရေးကြီးလို့စေယုံမှာကုသမှုလာပေးတဲ့ပြင်ပပုဂ္ဂလိကစေယုံစေကန်နဲ့ပရဟိတစေကန်တွေမှာကုသမှုပေးတဲ့ CDM ဆရာဝန်တွေကိုစစ်တပ်နဲ့ရဲကဖမ်းဆီးမှုတွေလုပ်လာတဲ့အခါအခြေအနေတွေပိုဆိုးသွားစေပါတယ်။အလားတူ COVID ဓာတ်ခွဲစစ်ဆေးနိုင်မှုကုသမှုနဲ့ကာကွယ်ဆေးထိုးလုပ်ငန်းတွေလည်းကောင်းကောင်းမလဲပတ်နိုင်တော့တာတွေ့ရပါတယ်။ကျန်းမာရေးဝန်ကြီးဌာနကမကင်တွင်နိုင်တော့တာကြောင့်ဒီကနေ့အချိန်မြန်မာနိုင်ငံမှာကိုဗစ်ရောဂါဘလောက်ပြန့်နှံ့နေတယ်၊ဘယ်နှယောက်ကူးစက်ခံရတယ်၊ဘယ်နှယောက်သေဆုံးကုန်တယ်ဆိုတာဘယ်သူမှတိတိကျကျမသိနိုင်တော့ပါဘူး။ NLD အစိုးရလက်ထက်ကလေးကအိန္ဒိယနိုင်ငံကရထားတဲ့ကိုဗစ်ကာကွယ်ဆေး3.5 သန်းကိုလည်းအစီအစဉ်အတိုင်းစနစ်တကျထိုးနှံခြင်းမပြုနိုင်ခဲ့ပါဘူးအခုဧပြီလမှာတက်တန်းကုန်မဲ့ကာကွယ်ဆေးတွေမကုန်ကုန်အောင်တချို့မြို့နယ်ရက်ွက်တွေမှာအတန်ချက်ဆက်နဲ့အော်ပြီးဆန္ဒရှိတဲ့အသက်18နှစ်ပြည့်သူတိုင်းကိုထိုးပေးနေတာကိုလည်းတွေ့နေရပါတယ်
မြန်မာနိုင်ငံမှာဆေးအနာသိမှုကြောင့်နိုင်ငံစီးပွားရေးဘန္တာရေး နိုင်ငံတကာဆက်ဆံရေးပညာရေးအဖက်ဖက်ကယူရင်းကြဆင်းသွားခဲ့တယ်လို့ကျမ်းမာရေးခန္ဓာကိုလည်းဆူဆူရွရွထိခိုက်နေတာတွေ့မြင်နိုင်ပါတယ်ဒီလိုအခြေအနေမှာစစ်ကောင်စီကနေကျမ်းမာရေးခန္ဓာရဲ့ထောက်တိုင်တွေဖြစ်တဲ့ဆရာဝန်တွေကျမ်းမာရေးဝန်ထမ်းတွေကိုစီယုံပြီးတိုင်းပြည်နဲ့ပြည်သူအကျိုးလုပ်ရမယ့်အစားဖမ်းဆီးတာထောင်ချတာစေကူခွင့်မပေးတာစတဲ့ချင်းချောက်မှုမျိုးစုံလုံးနေုံမကအရင်ဆေးအနာရှင်ခစ်တွေတုန်းကအတိုင်း professional နဲ့မပတ်သက်တဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းခြင်းလို့နိုင်ငံရေးအရာနှိတ်ကုတ်မှုတွေပါလှုပ်လာနေတဲ့အတွက်ကျမ်းမာရေးမန္တလေးပြိုလဲမဲ့အခြေအနေပြန်ပြီးဆက်ရောက်သွားနိုင်ကြောင်းပ
ါ VOA American တင်မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ကျမအေးတနာကြပါဗီဒီယိုတော်ရှင်နေတဲ့မြန်မာပြည်သူပြည်သားတွေအားလုံးဘေးရန်ရဲ့ကင်းရှင်းကျမရွှင်လန်းကြပါစေရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြေတားတေးလက်ဆောင်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ပထမဦးဆုံးမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေဘေးပြာဝေးကွာပါစေလို့ဆုတောင်းပေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တို့လေးတွေပြောပြပေးကြပါတယ်ရှင်။ဖြိုးဖြိုးဆိုတဲ့တော်ရှင်ကပြည်သူပြည်သားတွေအားလုံးဘေးကင်းကြပါစေတဲ့ရှယ်လီထာဆိုတဲ့တော်ရှင်ကတော့ wish people in Burma are safe and healthy မြန်မာနိုင်ငံကပြည်သူတွေဘေးရန်ရဲ့ကင်းပါစေကျန်းမာကြပါစေလို့အင်္ဂလိပ်လိုဆုတောင်းပေးလာပါတယ်ကိုဆိုးဆိုတဲ့တော်ရှင်ကလည်းကိုတီဇာဆန်ဘေးကင်းကျန်းမာပါစေတဲ့ဟုတ်ကဲ့ပါအခုလိုဆုတောင်းပေးလာတဲ့သူတွေအားလုံးကိုမြန်မာပြည်သူတွေနဲ့ဒီကိုတီဇာဆန်ကိုစားပေးရစုနဲ့ပြေးပါရစေလို့ပြန်ပြီးပြောချင်ပါတယ်နော်နောက်ထပ်သောရရှင်တယောက်ကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အဖြစ်တွေကမင်္ဂလာမရှိလို့မင်္ဂလာလို့တောင်မပြောချင်ပါလို့ရေးလာပါတယ် Fake မှာမှာသူကမင်္ဂလာမရှိတော့မြန်မာနိုင်ငံဖြစ်သွားလို့မင်္ဂလာပါလို့နှုတ်ခွန်းမဆက်ပြရစေနဲ့နိုင်ငံအေဂျင့်တရားဝင်နဲ့အဖြစ်မရှိဖမ်းဆီးထားသူများပြန်လွတ်ဖို့စစ်ခွေးဝဲစားတွေမြေမြေမျိုးပြုံးပျောက်ွယ်သွားဖို့အမြဲဆုတောင်းလျက်ပါတဲ့တချို့တွေကတော့ပြည်သူတွေပေးကင်ပါလို့ဆုတောင်းသလိုသူလိုမျိုးသောရရှင်မျိုးတွေဒီပြည်သူတွေကိုအငြင်းပေးနေတဲ့သူတွေမြင်မြင်ပြောက်ွယ်ပါစေဆိုပြီးတော့ဆူတောင်းတဲ့စာတွေလည်းအများအပြားဖတ်ရပါတယ်နော်ဖီယိုရဲ့စင်စင်ကိုနားဆင်ပြီးရေးလာတဲ့သောရရှင်တွေကတော့တန်စင်တစ်ဆိုတဲ့သောရရှင်ကလိုင်းမကောင်းဘူးဖီယိုရဲ့သတင်းနားထောင်ရတာလည်းပြတ်တောင်းပြတ်တောင်းဖြစ်နေတယ်သတင်းမှန်ကိုထုတ်လွှင့်ပေးတာကျေးဇူးအထူးတင်ပါတယ်နောက်လဲအားပေးနေဦးမှာပါဗျာတဲ့အောင်မိုဟိန်းဆိုတဲ့သောရရှင်ကလည်းဗီဒီယိုကိုဆယ်စုနှစ်နှစ်ခုနီးပါးရေဒီယိုခစ်ခရဲကအခုချိန်ထိတလေတစားနားထောင်ဆဲပါဗီဒီယိုကကျွန်တော်တို့ကို knowledge ဘဝသူရာတွေ information သတင်းအချက်အလက်တွေအများကြီးပေးနေတဲ့မီဒီယာကောင်းတစ်ခုဆိုတော့ thanks a million ကျေးဇူးအနန္တပါတဲ့မဝင်းဝင်းဆိုတဲ့သောရရှင်ကဗီဒီယိုသတင်းတွေအမြဲနားထောင်ရလို့ကျေးဇူးပါအခုလိုအချိန်မျိုးမှာသတင်းဥသတင်းတူတွေအတွက်ကျေးဇူးတင်လျက်ပါမြန်မာနိုင်ငံကြီးအမြဲအေးချမ်းအောင် VOA အဖွဲ့သားများဆုတောင်းပေးကြပါအောင်နော် VOA သတင်းတောက်များအားလုံးလည်းဘေးရန်ရဲ့ကင်းကြပါစေတဲ့ဟုတ်ကဲ့ပါပေးတဲ့ဆုနဲ့ပြေးပါစေနော်မြန်မာနိုင်ငံကြီးအေးချမ်းအောင် VOA အဖွဲ့သားတွေအမြဲတမ်းဆုတောင်းနေပါတယ်အေးချမ်းအောင်ဆိုတဲ့သွားရှင်ကတော့ Hi VOA သတင်းတွေနားဆင်ရလို့ကျေးဇူးပါနော်တဲ့မက်ဆင်ဂျာကနေပြီးတော့ကျေးဇူးတင်စကားခက်တူတူရေးလာပါတယ်ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ရုပ်သံအစီအစဉ်တွေကိုလည်းကျွန်တော်တို့နေ့စဉ်ထုတ်လွှင့်ပေးနေတာပါရုပ်သံအစီအစဉ်တွေကို Facebook ကနေရောဂျိုရုစလောင်းကပါဖန်ယူကြည့်ရှုနိုင်ပါတယ်ဘေးရန်ရဲ့ကင်းရှင်ကျန်းမာရွှင်လန်းပါစေလို့ဆုတောင်းပေးချင်ပါတယ်ဒါနဲ့မြန်မာနိုင်ငံရဲ့အထူးအစီအဝေးတရက်ကိုဒီဒေတာရင်းနိုင်ငံတွေကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကျင်းပသွားတဲ့တဲ့တော်လူတိုင်းကြည့်ကြပါရယ်နော်စနေနေ့ကကျင်းပခဲ့တာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တွေမှတ်ချက်တွေလည်းထောင်ထောင်ချီရပါတယ်ဒီမှာကျွန်မတချို့ကိုပြောပြပေးချင်ပါတယ်သောရရှင်နှွေဦးအောင်မွေးဆိုတဲ့သောရရှင်မှာဒီမိုကရေစီကိုတိုက်ယူနေတဲ့နိုင်ငံတစ်ခုရဲ့အရေးခင်မှာဒီမိုကရေစီမရှိတဲ့နိုင်ငံတွေဝင်ပြီးတော့ဆွေးနွေးဆုံးဖြတ်တဲ့အမှုကို ကဘာက ခွင့် မပြု တယ် မာ တဲ့ နောက်ထပ် တော်ရ ရှင် တယောက် ကတော့ စိုးမြင် ဆိုတဲ့ တော်ရ ရှင် မှာ တောင်း ဆိုတာ တွေ ကို မငင်း ပယ် တာ ဝမ်းသာ စရာ မဟုတ် သေး ပါ လက် ခံ မာ တယ် ဆိုတော့ မှာ အကောင့် ထဲ ဖော် ပြ တော့ မှာ ဝမ်းသာ ရ မှာ ပါ အာဆီယံ ခေါင်းဆောင် တို့ ရေ တဲ့ တော်ရ ရှင် တွေ မြန်မာ နိုင်ငံ က နိုင်ငံ ရေး အခင် ချင်း နဲ့ ပတ်သက် ပြီးတော့ သူတို့ ရဲ့ ထင်မြင် ယူဆချက် တွေ ကို မှတ်ချက် လေး တွေ ရေးလာ ကြတာ ဖြစ် ပါ တယ် နိုင်ငံရေးမြင်တဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့နောက်တော်ရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်အခုတလောတော့ကျွန်မဒီတော်ရရှင်ရဲ့စာရီမှာရေးလာကြတဲ့ Facebook ကနမမနင်ပြသကရောစာနေကသောအာစီ်ဖွ်နဲ့အနေရာဒီလိုပ်ဖ်ကိုရစာကြီကတာမှုမတာမှုစာတိုင်းပြာများကိုကစာမပြုသလပါခမာလေစာပါ်ကျေစုတ်ပါ်ရေ။ဒလမျိုနင်ရေးကစာရ်တ်ပ်ပြ်ကိုပင်ထ်ြင်ယူစာကတ်ရေလာတ်သောရှင်တ်မှာနောက်သောရှင်တော်ကော။
ဖီယိုရေးတဲ့အကောင့်နံပါတ်ထင်ချန်ပေးပါနော်ဖီယိုရေးပေးစာအစီအစဉ်ကနေအန်ယူဂျီကိုအကြံပြုခြင်းလို့ပါဆိုတော့အခုလိုရေးလာပါတယ်အန်ယူဂျီနဲ့ပူးပေါင်းပါမယ်အရေးတော်ဝန်ကြီးအောင်မြင်ပေးတဲ့အခါကျထောင်960လေးစက်ကွန်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဂရီတိုင်းခွတ်ထွက်ခွင့်ပေးပါခွတ်ထွက်ခွင့်ပေးရင်ပူးပေါင်းမယ်လို့တောင်းဆိုလာခဲ့ရင်အန်ယူဂျီအနေနဲ့လက်ခံလိုက်ပါပြည်တော် ချပါစေ။ဖက်ဒရယ်လိုကဖက်ဒရယ်ချပါစေ။ကွန်ဖက်ဒရိတ်လိုကလည်းကွန်ဖက်ဒရိတ်ချပါစေ။ခွဲထွက်ပေးလိုက်လေ။နောက်မှပြည်တော်စုမှပြန်ပေါင်းလိုကပေါင်းနိုင်ကြောင်းတကားဖွင့်ပေးထားဖို့ပဲ။ပြန်ပေါင်းမလာလဲအကြောင်းလားဗျ။မလေးရှားနိုင်ငံကနေခွဲထွက်တဲ့စင်ကူနိုင်ငံချမ်းသာသွားပါလေ။ခွဲထွက်ခံလိုက်ရတဲ့မလေးရှားနိုင်ငံလည်းမွဲမချန်ငယ်ဘူးဆိုတာကိုလည်းသိဖို့လိုပါလေ။
အင်တာနက်ဖျက်တောက်ထားတဲ့ကိစ္စကအခုလိုအရေးကြီးအချိန်မျိုးသတင်းတွေနားထောင်ဖို့ဖတ်ရှုဖို့လိုအပ်တဲ့အချိန်မျိုးမှာဖျက်တောက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့လူထုအနေနဲ့အတော်လေးကိုတယောက်မှုထိခိုက်မှုတွေရှိစေပါတယ်နော်။ဒါကြောင့်မလို့အများကလည်းအခုလိုအခြေအနေမျိုးမှာအင်တာနက်ကိုရည်ရွယ်ချက်ရှိရှိဖျက်တောက်ထားတာဖြစ်တယ်လို့ဝေဖန်နေကြတာပါ။ဒီမှာသောရရှင်တယောက်ရေးလာတာကတော့
မင်္ဂလာပါ VOA ခင်ဗျာ။အခုလိုအင်တာနက်ဖျက်တောက်ထားတဲ့အချိန်မှာVOA Radio ကသတင်းတွေကိုမနေ့ရောညရောစုံစုံလင်းလင်းနားထောင်နေရတဲ့အတွက်သိခွင့်ရနေတဲ့အတွက်တော်ပါသေးရဲ့လို့တွေးမိပါတယ်။ဒီလိုမှမဟုတ်ရင်မျက်စိပိတ်နားပိတ်ဘာမှမသိရမကြားရပဲဟိုးရှိရှိကခစ်ကိုပြန်ရောက်သွားသလိုဖြစ်ပါလိမ့်မယ်။ကျွန်တော်သိချင်တာကတော့ဘာကြောင့်စစ်ကောင်စီကအင်တာနက်ကိုဖျက်လိုက်ပါသလဲ။သူတို့ရုံမှမှုကိုကဘာကသိမှကြောက်လို့လား။ဒါပေမဲ့ဒီလိုတွေလုပ်နေတာဟာလူအခွင့်အရေးကိုချိုးဖောက်တာမို့ဒီမိုကရေစီစာနှုန်းနဲ့လည်းမကန့်ညီပါဘူး။ကြောင်သူတော်ကြွက်တခိုးတွေဟာဇက်သိမ်းမလှတတ်ဘူးဆိုတာသိစေချင်ပါတယ်။ပြီးတော့ VOA ကိုဆက်သွယ်လို့ရမယ့်လိပ်စာတွေကအီးမေးလ်လိပ်စာအပြင်တယ်လီဖုန်းနံပါတ်ကိုပါထည့်ပြောပေးစေချင်ပါတယ်။အခုအချိန်ကတယ်လီဖုန်းလိုင်းနဲ့ပဲဆက်သွယ်လုပ်လို့ရတာမို့ပါ။ကျွန်တော်ကမကွေးတိုင်းဂံကောခရိုင်ထီးလင်းမြို့နယ်တောရွာလေးတစ်ခုကပါ။စာပြံမဲ့တနင်္ဂနွေနေ့ကိုညွှန်နေပါမယ်ဗျာ။ပြည်သူတွေကြတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာမရင်းမီတမျှဘူလောင်ခံစားရပါစေလို့ဆုတောင်းလိုက်ပါတယ်။အရေးတော်ပုံကြီးအောင်ပါစေ
။စက်သိမ်းမလာတတ်ဘူးဆိုတာသတိချက်စီခြင်းပါတယ်ဒီသောရရှင်ရေးလာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ကျွန်တော်ကပြည်ပရောက်ထိုင်းနိုင်ငံမဟာချိုင်းစမွန်စခွန်ခရိုင်တလက်ကွေးဝင်းတွင်းမှာအလုပ်လုပ်နေတဲ့သူတယောက်ဖြစ်ပါတယ်ဆိုတော့နာမည်ရေးလာပါတယ်ကျွန်မနာမည်တော့မပြောတော့ပါဘူးเนาะဒီသောရရှင်ကလည်းအခုလိုမျိုးမြန်မာနိုင်ငံမှာအင်တာနက်ဖျက်တောက်ထားတဲ့အချိန်သတင်းဌာနတွေရဲ့သတင်းတင်ဆက်မှုတွေကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ
်ဟုတ်ကဲ့ပါအခုလိုမြန်မာပြည်ကဆက်အာဏာယူတွေကအင်တာနက်တွေ Wi-Fi တွေပိတ်ထားတာကြောင့်တချို့မြို့နယ်အသီးသီးကဆက်အာဏာကိုတော်လှန်နေတဲ့နယ်ကသတင်းတွေကိုကမ္ဘာတစ်ဝှမ်းနိုင်ငံကြီးတွေသိအောင်လို့အကူအမဦးဦးတော်တော်တို့ VOA သတင်းဌာနကအရေးကြီးသတင်းမှန်တွေကိုကဘာကြီးတီအောင်ထုတ်ဝေဖြန့်ချီပေးပါလို့အနုညွတ်မြတ်တရရက်ခံပါတယ်အမားတို့သတင်းဌာနကိုဒီစာလေးရောက်ရှိသွားပြီးဌာနကမီဒီယာတွေအားလုံးသိရှိသွားရင်ပဲကျွန်တော်အလွန်လွန်ပဲဝမ်းသာကျေနပ်နေပါပြီဌာနကအားလုံးသောသူတွေလည်းကိုယ်စိတ်နှပြကျမ်းမချမ်းသာလို့တတ်တော်ရာကြော်ရှည်ပြီးတော့နိုင်ငံအကျိုးကိုထမ်းဆောင်နိုင်ပါစေလို့ဆုတောင်းမြတ်တာပို့သလိုက်ပါတယ်အားလုံးကိုကျေးဇူးအထူးတင်ပါတယ
်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်တိတ်တောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။ဆက်ပြီးတော့ဒေတာလာတဲ့သရရှင်နဲ့ပေါ်လှည့်ပေးချင်ပါတယ်။သရရှင်မိုက်ကယ်လင်ဆိုတဲ့သရရှင်တောင်းဆိုလာပါတယ်။မင်္ဂလာပါ VOA ရေ။တချင်းလေးတစ်ပုဒ်လောက်တောင်းပြရစီ။ရန်ကုန်ကတငယ်ချင်းတွေအတွက်ဟန်ထူးလွင်တီဆုထားတဲ့အရင်တိုင်းရန်ကုန်ဆိုတဲ့တချင်းလေးထုတ်လင်းပေးပါ။ Thank you တဲ့ Fighting all my friends from Yangon. I miss you guys နဲ့မြန်မာနိုင်ငံကရန်ကုန်ကတငယ်ချင်းတွေရေ Fighting ပါတဲ့အားလုံးကိုတတိယလွမ်းဆိုလျက်ပါဆိုတော့မိုက်ကယ်လျန်ဆိုတဲ့သရရှင်တငယ်ချင်းတွေရဲ့တချင်းတောင်းလာပါတယ်ရှင်။ဒီတော့ဒီဘက်သူတောင်းထားတဲ့တချင်းလေးထုတ်လွှင့်ပေးကြပါရစေနော်။အရင်တိုင်းရန်ကုန်ဆိုတဲ့တချင်းလေးအားလုံးနားဆင်ခံစားနိုင်ကြပါစေရှင်။ဆိုတဲ့တချင်ဖြစ်ပါလေမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါလေရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါလေတွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook စာမျက်နှာပေါ်မှာပြန်ပြောင်းနားထောင်နိုင်သလိုကျမတို့ရဲ့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါရဲ့နော်ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်ကျမအေးသနာကျပါ VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်나ချင်းပြောင်းတည်ပြခဲ့တယ်ပြေမလုံးကြုံလဲအိမ်နေကနေကြရဲဘွားရဲ့ထွက်ပေါက်အပြေမှန်ကိုရှာသေးပဲရှင်ကောင်မျိုးကြီးလဲရင်တိုင်းမဲလူတိုင်းကမင်းကိုချစ်တော့ချစ်ကြမယ်ပြန်စင်ပြေမပါစေမကောင်းမဖြစ်နဲ့ကွယ်မြေပြမဟုတ်ခဲ့တာငါတို့နားလဲရန်ကုန်မြို့ကြီးရဲ့
န မင်းများကသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့သတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံထဲထဲဝင်ဝင်ပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့အာဆီယံအကြောင်းပြောပြပေးပါမယ်။အင်္ဂလိပ်လိုအရှိောက်ကတော့ The Association of Southeast Asian Nations ဖြစ်ပြီးမြန်မာလိုတော့အရှိတောင်အာရှနိုင်ငံများအသင်းလို့ခေါ်ဆိုပါတယ်။အာဆီယံစတင်ပေါ်ပေါက်ခဲ့တဲ့အချိန်ကတော့1969ခုနှစ်ဩဂုတ်လ10ရက်နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကနိုင်ငံသားရေးဝင်ကြီး5ဦးဟာအာဆီယံ Declaration ကိုခေါ်တဲ့အာဆီယံကြီးညာစာရန်းကိုလက်မှတ်ရေးထိုးခဲ့ပြီးအာဆီယံကိုဖွဲ့စည်းခဲ့ကြတာပါ1984ခုနှစ်ဇန်နဝါရီလ9ရက်နေ့မှာဘရူနိုင်1995ဇူလိုင်လ28ရက်နေ့မှာဗီယက်နမ်1998ခုနှစ်ဇူလိုင်လ23ရက်နေ့မှာလာအိုနဲ့မြန်မာ1999ဧပြီလ30ရက်နေ့မှာတော့ကမ္ဘောဒီးယားစတဲ့အရှိတောင်အာရှမှာရှိတဲ့နိုင်ငံအလုံးနီးပါးဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ခဲ့ပြီးအခုဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်အရှိတောင်အာရှဒေသမှာရှိပြီး2002ခုနှစ်မှာလွတ်လပ်ရေးရခဲ့တဲ့အရှိတီမောနိုင်ငံကတော့အဖွဲ့ဝင်ဖြစ်နိုင်ရေးအတွက်လုပ်ငန်းစဉ်အဆင့်တွေမှာပဲရှိပါသေးတယ်။အာဆီယံကိုဖွဲ့ရတဲ့အဓိကရည်ရွယ်ချက်တွေကတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးပူးပေါင်းအားထုတ်ကြိုးပမ်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လူမှုဘဝတွေမြင့်မားလာစေဖို့ဂျင်းချင်းမှုထွန်းကားလာစေပြီးအရှိတောင်အာရှဒေသရင်းတစ်ခုလုံးငြိမ်းချမ်းသာယာကျွယ်ဝလာစေဖို့ဆိုတဲ့အချက်တွေပါပါတယ်။ဒါဖြင့်ကုလသမဂ္ဂရဲ့သဘောတူပဋိညင်အတိုင်းနိုင်ငံတစ်ခုနဲ့တစ်ခုအကြားတရားမျှတမှုနဲ့ဥပဒေစိုးမိုးမှုကိုလေးစားလိုက်နာအခြေခံပြီးဒေသရင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဖော်ဆောင်ပေးဖို့ရည်ရွယ်ချက်ချင်းတူညီတဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲပူးပေါင်းပြီးရလကောင်းတွေရအောင်ဆောင်ရွက်ကြဖို့ဆိုတဲ့အခြေခံအချက်တွေလည်းပါဝင်ပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွက်သတ်မှတ်ထားတဲ့အခြေခံစည်းမျဉ်းစည်းကမ်းတွေကတော့နိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်ရေးအချုပ်အခြာအာဏာဒဏ်လူညီမျှရေးနယ်မြေပိုင်ဆိုင်မှုအမျိုးသားရေးလက္ခဏာစတဲ့အချက်တွေအပေါ်မှာအပြန်အလှန်လေးစားကြဖို့အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံဖြစ်တည်မှုဆိုင်ရာလုပ်ငန်းတွေပြည်ရင်းရေးကိစ္စတွေအပေါ်တနိုင်ငံနဲ့တနိုင်ငံဝင်ရောက်ဆွတ်ဖက်မှုတွေမလုပ်ဖို့ငြင်းငြင်းရေးပြပြစေမဲ့အငင်းပွားမှုတွေသဘောထားမတူညီမှုတွေမျိုးမရှိစေဖို့နဲ့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ဆိုပြီးသတ်မှတ်ထားပါတယ်။အာဆီယံမူဝါဒတွေချမှတ်တဲ့အမြင့်ဆုံးကဏ္ဍကတော့အာဆီယံဆမ်မစ်လို့ခေါ်တဲ့အာဆီယံထိပ်သီးညီလာခံဖြစ်ပါတယ်။ဒီညီလာခံကိုအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကတက်ရောက်ကြရပါတယ်။အာဆီယံအခိကျဥက္ကဋ္ဌကိုတော့အဖွဲ့ဝင်နိုင်ငံတွေကအင်္ဂလိပ်အခရာအစဉ်အတိုင်းတစ်နှစ်တစ်ကြိမ်တာဝန်ယူရပါတယ်။အခု2022ခုနှစ်အတွက်ဘရူနိုင်းနိုင်ငံကတာဝန်ယူထားပါတယ်။နောက်ဆုံးသတိသနာပြုထားတဲ့စီးရင်စရာတွေအရအာဆီယံနိုင်ငံတွေထဲမှာစင်ကာပူနိုင်ငံနဲ့ဘရူနိုင်းနိုင်ငံတွေဟာကမ္ဘာအချမ်းသာဆုံးစီးရင်ထိပ်တန်း၅နိုင်ငံထဲမှာရှိနေပါတယ်။ကမ္ဘာစီးရင်ဆုံးနိုင်ငံတွေထဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေတခုမှမပါပေမဲ့ကုလသမဂ္ဂရဲ့ကမ္ဘာအဖွဲ့ပြုံးမှုအနည်းဆုံးနိုင်ငံစီးရင်ထဲမှာတော့ကမ္ဘောဒီးယား၊လာအိုနဲ့မြန်မာနိုင်ငံတွေပါဝင်နေတာပါရှင်။
တနင်္ဂနွေနေ့ညအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာစစ်တပ်ကအာဏာသိမ်းတာ3လနေပါရှိလာနေပြီးပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒီနေ့မှလည်းဆက်အာဏာရှင်စန့်ကျင်ရေးနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံတဲ့ခြေတက်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ကမြို့အတော်များများမှာပြုလုပ်ခဲ့ကြပါတယ်ဒီကနေ့လောင်းလုံးတပိတ်ပြစ်ခတ်ဖြုတ်ခွဲခံခဲ့ရတာကြောင့်လူစုခွဲလိုက်ရပြီးတဲ့နောက်ဆန်ကက်တချို့သိမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်တနင်္လာရီတိုင်းမြိတ်မြို့မှာလဲတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်5ဦးမနေ့ဧပြီလ24ရက်နေ့ညကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ် အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်တည်ဆုံမှုတွေအများပြားရှိခဲ့တဲ့မန္တလေးမုံရွာနဲ့ကလေးမြို့တွေမှာလည်းဒီကနေ့ဆက်အာဏာသိမ်းမှုစတင်ရင်းနဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းချီတက်ဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်အာဆီယံရဲ့ဆွေးနွေးပွဲနိုင်ငံတစ်ခုဖြစ်တဲ့ဩစတြေးလျနိုင်ငံအနေနဲ့အာဆီယံရဲ့ဆောင်ရွက်ချက်တွေကိုအပြုသဘောနဲ့ထောက်ခံပေးတော့မှာဖြစ်ပြီးအာဆီယံအနေနဲ့အချက်၅ချက်ပါဆုံးဖြတ်ချက်ကိုအများဆုံးအကောင့်ထဲပို့ဖို့အတွက်တိုက်တွန်းကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ကဒီကနေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။တင်းငွေနေည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်။ကျွန်တော်ဇော်ဝင်လိုက်ပါခင်ဗျာ။